COVID ကာလအတွင်းမှာစက်ယုံအလုပ်သမားတွေကိုအကြောင်းပြချက်မရှိအလုပ်ထုတ်တာနဲ့တရားစွဲဆိုပြီးဖမ်းဆီးအရေးယူမှုတွေပါရှိလာတာကြောင့်ဒါတွေကိုဖြေရှင်းပေးဖို့အာဏာရပါတီ NLD နဲ့အပြည်ပြည်ဆိုင်ရာအလုပ်သမားရေးရာအဖွဲ့ ILO ထံအကူအညီတောင်းခံခဲ့တဲ့သတင်းကိုတင်ဆက်ပေးပါမယ်ကျွန်မဆုစုပါဖန်ဆီထောင်ချခံထားရတဲ့တပိတ်မအလုပ်သမားတွေနဲ့အလုပ်ရှင်အလုပ်သမားအငင်းပွားမှုဖြည့်ရှင်ရေးဥပဒေနဲ့အရေးယူခံထားရသူတွေအပါအဝင်အကြောင်းပြချက်မရှိရော်ကျင်းမရပဲအလုပ်ထုတ်ခံခဲ့ရတဲ့စက်ရုံအလုပ်သမားတွေအတွက်တရားမျှတမှုရရှိစေဖို့အကူအညီတောင်းခံခဲ့တာပါဗမာနိုင်ငံလုံးဆိုင်ရာအလုပ်သမားတမကဗဟုကော်မတီနဲ့စက်ရုံအလုပ်သမားတချို့ပါဝင်တဲ့အဖွဲ့ဟာဒီကနေ့မှ NLD ရုံးချုပ်နဲ့ ILO ထံသွားရောက်ခဲ့ပေမဲ့ကိုဗစ်ကာလအတွင်းလကုံရဲ့အထိယုံပိတ်ထားတာဖြစ်လို့တာဝန်ရှိသူတွေနဲ့မတွေ့ခဲ့ရပဲတိုင်ကြားစာသားထားခဲ့ရတယ်လို့သိရပါဗျ။အလုပ်သမားတွေမှာရာသီနဲ့အခွင့်အရေးတွေဆုံးရှုံးနေပြီးဖမ်းဆီးအရေးယူခံထားရတဲ့အထိရှိနေတဲ့အပေါ်သက်ဆိုင်ရာညှိနှိုင်းရေးအဖွဲ့တွေကတာဝန်ယူဖြည့်ရှင်းပေးတာမရှိလို့အခုလိုသွားရောက်အကူအညီတောင်းခံခဲ့တာလို့ဗမာနိုင်ငံလုံးဆိုင်ရာအလုပ်သမားတမကဗဟုကော်မတီကမတ်တထားဆွေက VOA ကိုပြောပါဗျ။
အပူညီသွားတောင်းတဲ့အလုပ်သမားတွေအပေါ်မှာသူတို့ဘလို့ကူညီမလဲဒါကိုညီမတို့အနေနဲ့အချက်ပြန်ပြီးတော့ဟိုဟာသုံးသက်ကြည့်ရမယ်အနေထားမျိုးတော့ရှိတာပေါ့နော်သူတို့အားကိုတကြီးသွားပြီးရှင်းခိုင်းတဲ့ဒီအိုင်အန်လိုလိုနဲ့ဒီတို့ကလည်းပြင်ချင်းတဲ့ပေါ်မှာအားရမှုမရခဲ့ဘူးဆိုလို့ရှိရင်တော့ဖြစ်လာတဲ့များအကျိုးဆက်အားလုံးကတော့အဆိုးရရပဲတာဝန်ယူသွားလိမ့်မယ်လို့ညီမတို့အနေနဲ့မြင်တယ
်အခုသွားရောက်တွေ့ဆုံမှုမှာတာဝန်ရှိသူတွေနဲ့မတွေ့ခဲ့ရပါပဲ ILO ဘက်ကတော့ဒါနဲ့ပတ်သက်ပြီးအမြန်ဆုံးအကြောင်းပြန်မှုပြောဆိုခဲ့ပေမဲ့ NLDC ကတော့ဘာအချက်လက်မှမရခဲ့ဘူးလို့ဆိုပါတယ်Blue Diamond စက်ရုံကတပိတ်မောက်အလုပ်သမားတချို့ဖမ်းဆီးထောင်ချခံရပြီးနောက်ထပ်တရတအူးကိုလည်းအကြောင်းပြချက်မရှိအဲ့ဒီစက်ရုံကအလုပ်ထုတ်ခဲ့တယ်လို့သိရပါဗျ။အဲ့ဒါအပြင်အလုပ်ထုတ်ခံထားရသူတွေတခြားစက်ရုံမှာအလုပ်မရဘူးအထိပါလှုပ်ဆောင်ထားတယ်လို့အဲ့ဒီစက်ရုံမှာလုပ်ကိုင်ခဲ့တဲ့မတ်နွေစင်းကအခုလိုပြောပါဗျ။အလုပ
်ထုတ်ခံထားရတဲ့အလုပ်သမားတရတအူးကိုလည်းတရားနည်းလမ်းကြကြဖြေရှင်းပေးပေးခြင်းနဲ့ပြီးတော့ပေါ့နော်ဖမ်းဆီးခံထားရတဲ့အလုပ်သမားတွေကိုလည်းအများဆုံးလွတ်မြောက်စေခြင်းလွတ်မြောက်ပေးစေခြင်းနဲ့ပြီးတော့တရားစွဲဆိုတင်ခံထားတဲ့လုံသမားတွေအားလုံးကိုလည်းအမှုတွေကိုရုံသိမ်းပေးစေချင်တယ်ဆင်ဟုတ်။နောက်ပြီးတော့လေခုဒီဘလူးတိုင်းမောဆက်ယုံကပေါ့နော်။ခုသမီးတို့တရားတက်ဦးရမှာလုံထုတ်ခံထားရဲ့နံပါတ်တွေမှတ်ပုံနဲ့နံပါတ်တွေကိုရေးရဆောင်ရခြင်းတွေကိုတခြားဆက်ယုံတွေကိုလည်းသူတို့ကွန်ပျူတာနဲ့ပို့ထားတယ်ဆင်ဟုတ်။တခြားဆက်ယုံတွေမှာသမီးတို့တွေလုံသွားရှောင်လို့ရှိရင်စားပိုင်းတော့လုံခံမယ်။နောက်ပိုင်းကွန်ပျူတာနဲ့ပြန်တိုက်ပြီးတော့သမီးတို့နံပါတ်တွေမှတ်ပုံနဲ့နံပါတ်တွေပြန်တိုက်ပြီးတော့သမီးတို့ကိုအလုံးမခံဘူးဆင်အဲ့လိုလေလုံထားတဲ့ဆက်ယုံကဟုတ်။
ကိုဗစ်ကာလမှာတက္ကသိုလ်လုံးစီးပွားရေးကျဆင်းနေချိန်ကုန်ထုတ်လုပ်ငန်းတွေလည်းရပ်ဆိုင်းထားရလို့အဲ့ဒီကာလမှာရပ်တည်နေထိုင်မှုအတွက်ရထိုက်တဲ့ဥပဒေပါအခွင့်အရေးအတိုင်းတောင်းဆိုခဲ့တဲ့အလုပ်သမားတချို့ကိုအစိုးရကဖမ်းဆီးထောင်ချမှုတွေလုပ်နေတယ်လို့အလို့ရှင်ဘက်ကလည်းအမှုဖွင့်အရေးယူတဲ့အထိဖြစ်လာတဲ့အပေါ်ဥပဒေရေးရာပညာရှင်တချို့ကလည်းဝေဖန်ထောက်ပြမှုတွေရှိနေပါတယ်။မြန်မာနိုင်ငံမှာအလုပ်သမားအခွင့်အရေးနဲ့နာဆုံးရှုံးနေတာဟာတရားဥပဒေစိုးမိုးမှုမရှိတာနဲ့သက်ဆိုင်ရာအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနရဲ့ကြီးကြပ်ကိုယ်ကဲမှုအားနေတာကြောင့်လို့တရားလွှတ်တော်ရှင်နေဦးထေကပြောပါတယ်
။နောက်နိုင်ငံရင်းနှီးမြှုပ်နှံမှုဥပဒေမှာပါပြီးသားဒီတဲ့လုံသမားဥပဒေလိုက်နာရမယ်။အလုပ်ချင်ရလည်းမလိုက်နာဘူး။ဒီတဲ့အစိုးရကလည်းကိုယ်ကဲမှုကြီးကြပ်ကိုယ်ကဲမှုအားနေတယ်။အလုပ်သမားတွေကအလုပ်သမားအခွင့်အရေးမရဘူး။အဲဒါကြောင့်မို့ပြဿနာတွေဖြစ်နေတာဖြစ်ပါတယ်။အဲဒီတဲ့အနာရပါဒီရုပ်ကော်ကြီးညာသရားမှာတရားဥပဒေစိုးမိုးရေးပါပါတယ်။တရားဥပဒေစိုးမိုးရေးကိုကိုယ်ကိုယ်တိုင်ပြည့်ပြအောင်လုပ်တာဖြစ်တဲ့တာဝန်အလွန်ကြီးပါတယ်။
2011အလုပ်သမားအဖွဲ့အစည်းဥပဒေအခန်းခုနှစ်မှာအလုပ်သမားအဖွဲ့အစည်းတွေကအလုပ်သမားတွေအကျိုးအတွက်အကူအညီတောင်းလာရင်အလုပ်ရှင်ကတက်နိုင်သလောက်အကူအညီပေးရမယ်လို့ဖော်ပြထားပေမဲ့အဲ့ဒီအခွင့်အရေးကိုအလုပ်သမားတွေမှာအပြည့်အဝရတာမျိုးမရှိဘူးလို့ဆိုပါတယ်။အခုနှစ်မေလတရနေ့မှာကြာရောက်တဲ့ကမ္ဘာအလုပ်သမားနေ့တဝန်လွှာမှာတော့နိုင်ငံတိုးတက်ဖို့အလုပ်ရှင်အလုပ်သမားဟန်ချက်ညီပူးပေါင်းကြဖို့နိုင်ငံတော်သမ္မတကတိုက်တွန်းထားပါတယ်။ကျွန်မဆုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။